တခြားသူဆွဲဖို့ဟာမျိုးလည်းမရ
ဘူး။ကိုချတတ်ကိုကိုမွေရတဲ့လူတွေအများကြီးပဲ
။ဆရာလည်းရောင်းသူပါလာရင်ဘာသာလဲရေးစီ
ဘူးရင်လေးလေးပဲအကုန်လုံးပြစ်ပြီးပြေးလာရတယ်။အသက်ထက်လည်းအေးမှမကြည့်ဘဲကိုအားလုံးကိုပဲကြောက်နေရတာ
။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Dare တို့ကတင်ဆက်တာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းပြီးကတည်းကမြန်မာနိုင်ငံရဲ့နေရာဒေသတော်တော်များများမှာအကြမ်းဖက်မှုတွေဖြစ်ပွားနေပြီးအကြောက်တရားနဲ့နေထိုင်လာရတာနှစ်ချီနေပါပြီ။တနင်္လာရီတိုင်းမှာဆိုရင်လဲတော်လန်ရေးအင်အားစုတွေနဲ့စစ်တပ်အကြတိုက်ပွဲတွေဖြစ်ပွားနေပြီးစစ်တပ်လက်ဝဲခံအဖွဲ့တွေပေါ်လာတာနဲ့အမျှနေ့စဉ်လိုလိုပဲအမှုကင်းတွေကများပြားလာပါတယ်။ဒါတွေကပြည်သူတွေအပေါ်အကြောက်တရားဖန်တီးပေးသလိုဖြစ်လာပြီးအလုပ်သွားဖို့ကိုယ်တောင်ကြောက်လန့်နေရတဲ့အခြေအနေကိုရောက်ရှိနေပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားပါတယ်။ဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ
်။ Oh boy!
ပြီးခဲ့တဲ့နှစ်စစ်တပ်အာဏာသိမ်းလိုက်ချိန်ကစလို့မလုံခြုံမှုနဲ့အကြမ်းဖက်မှုတွေဟာမြန်မာနိုင်ငံအနှံ့ဖြစ်ပေါ်နေပါတယ်။နိုင်ငံတောင်ဘက်ဆိုမိုင်းကတနင်္သာရီတိုင်းမှာဆိုရင်လည်းတည်ငြိမ်မှုမရှိခြင်းကနေတဆင့်အကြောက်တရားနဲ့တန်တရားတွေများလာကြပြီးလူအများစုကသူတို့အိမ်ကနေပြင်ချွတ်မှအောင်ကြောက်နေကြရပါတယ်။ဒေသစီးပွားရေးအကျွမ်းစိုက်ပျိုးရေးကိုအဓိကလုပ်ကိုင်တဲ့တနင်္သာရီတိုင်းကဒေသခံတွေဟာအကြမ်းဖက်လုပ်ရည်တွေထဲမှာကြားညက်မှကြောက်ပြီးသူတို့တောင်ရရီစီမသွားလို့ကြတော့ပါဘူး။တနင်္သာရီတိုင်းတရချောင်းမြို့နယ်ကရောဘာချမ်ပါရှင်တဦးကတော့စိုက်ပျိုးရေးသမားအများစုဟာဒေသမှာကြုံနေရတဲ့စုပ်ပူမှုတွေကြောင့်သူတို့အတက်မွေဝန်ကြောင့်အလုပ်ကိုဆွလွတ်လိုက်ကြရပြီလို့ဆိုပါတယ်
။အဲ့ဒါကတော့သူတို့ကများမဲ့တဲ့သားကဟုတ်ထုတ်ထဲလို့ပူထိုးနာဟုတ်တယ်လို့ဆိုအီ
ကို။ဦးရချပြပြသွားတဲ့လူတွေတော်တော်များမဲ့ဆိုထင်တယ်။အဲ့ကိုပြပြသွားနေကြတာဦးရချဆိုစင်းကိုမစင်းစားဘူးပေါ့။အဲ့ကိုတော့ပြပြသွားနေကြတဲ့လူတွေအများကြီးကိုစော်ဖျားမုရှိကုတ်ဖက်ကတွေပေါ့။ကိုချတက်ကိုကိုမွေရတဲ့လူတွေအများကြီးပဲ။ကျွန်တော်မှလည်းယောနဲ့နီးတဲ့ဆိုတော့ဝေရတယ်
။ဒီသားတွင်မှဖြစ်နေတယ်မလုံခြုံမှုတချို့ဟာဆိုရင်စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ PDF တွေကြားကတိုက်ပွဲတွေကြောင့်ဖြစ်လာရတာပါ။ဒါပေမဲ့လည်းဒီဒေသမှာပြူစောတီ၊သွေးတောင်၊စွန်ရဲ၊မျိုးချစ်ညွန့်ပေါင်းနဲ့မျိုးချစ်မဟာမိတ်စတဲ့နာမည်တွေနဲ့စစ်တပ်လက်ဝဲခံအဖွဲ့တွေလည်းရှိပါသေးတယ်။အဲ့ဒီအဖွဲ့တွေရဲ့တိုက်ခိုက်မှုတွေအပါအဝင်ဂျွန်လာတလအတွင်းဒဝဲနဲ့ဘိန်းမျိုးနဲ့အတွင်းမှာတိုက်ခိုက်မှု21မှုရှိခဲ့တယ်လို့ဒေသတွင်းမီဒီယာတွေကဖော်ပြထားပါတယ်။အာနာသိမ်းပြီးကလေးကစစ်တပ်လက်ဝဲခံအဖွဲ့တွေတိုးလာပြီးသူတို့ဟာရွာတွေထဲမှာအစဉ်ရင်မဲ့ဝင်ပစ်တာတွေနဲ့အပြစ်မဲ့အရက်သားတွေကိုထင်တိုင်းကျဲဖမ်းဆီးတပ်ဖြတ်နေရလို့စွပ်စွဲခံထားရပါတယ်။နိုင်ငံတကာသုတေသနအဖွဲ့အစည်းတစ်ခုဖြစ်တဲ့ International Crisis Group ICG ရဲ့ဧပြီလကထုတ်ပြန်ထားတဲ့အစီရင်ခံစာအရစစ်တပ်ဟာသူ့ရဲ့လက်ဝဲခံစစ်တင်နှံပေးတဲ့လက်နက်ကအရက်သားအဖွဲ့တွေအပေါ်ကိုပို့ပြီးအားကိုးလာရလို့ဆိုပါတယ်။စစ်တပ်ရဲ့ရက်စက်ကြံကြုတ်တဲ့လောက်ရက်တွေတဲ့ကိုလက်ဝေကံအဖွဲ့တွေပါဝင်လာရမှာတော်လရင်အဖွဲ့တွေကသူတို့ကိုပို့ပြီးသတိထားမိလာတာဘာတပြန်ကြားတပြန်နဲ့အဆုံးမတက်တဲ့အုပ်စုလိုက်အကြမ်းဖက်မှုတန်တရာစီကိုဥတည်နေတယ်လို့လည်း ICG ကဆိုထားပါတယ်။အဲ့ဒီလိုမလုံခြုံမှုတွေရဲ့ရလဒ်ကတော့ဒေသမှာနေထိုင်သူများစွာဟာပြစ်မှတ်ထားခံနေရတဲ့သူတို့စိုက်ပျိုးမြေတွေစိုက်ခင်းတွေနဲ့အလုပ်တွေစီကိုတွားဖို့ကြောက်လန့်နေကြရတာပါ။မချင်းရင်မချင်းတလို့ဝင်တိုက်တာတွေကြောင့်လည်းတိုက်ခိုက်မှုတွေဟာတနင်္သာရီတိုင်းနေရာအတော်များများမှာဖြစ်နေပါတယ်။ဒီတိုက်ပွဲတွေဟာတောင်ဘက်ထိုင်းနယ်စပ်ကော့တောင်ကနေမြောက်ဘက်မွန်ပြည်နယ်နဲ့ကပ်ရံရေးမြို့အထိကီလိုမီတာများစွာမှာဖြစ်ပွားနေရပါ။အမှုအခင်းတွေမလုံခြုံမှုတွေနဲ့တိုက်ပွဲတွေကြောင့်တိုင်းတွင်းကမြို့ရွာနေပြည်သူတောင်းတဲ့ချီဟာသူတို့အိမ်တွေနဲ့အသက်မွေဝမ်းကြောင်းအလုပ်တွေကိုပြစ်ပြီးထွက်ပြေးနေကြရပါတယ်။စေအနာမသိငင်ကတော့အလုံးနဲ့အိမ်နဲ့ဝေးတဲ့သူတွေဟာသူတို့ရခင်းတွေကတင်းမှပဲညားအိပ်ပြီးအလုလုခဲ့ကြပေမဲ့အခုတော့အဲ့ဒီလိုမနေရကြတော့ပါဘူး။တရချောင်းမျိုးနယ်ရဲက PDF အဖွဲ့ဝင်တဦးကတော
့ဝါလီဒါမဖြစ်သူတော့မဝကတာဝါလီဒါမဖြစ်သူတော့
ရွာလီထဲမှာဖြစ်တာမဟုတ်ဘူး။ရွာလီထဲမှာဖြစ်ဖို့ကျွန်တော်တို့ရွေးချယ်ထားလည်းမဟုတ်ဘူး။ပြည်သူတွေကိုလူချိုအောင်ထားပေးပြီးမှတိုက်ပွဲဖြစ်တယ်။တိုက်ပွဲဖြစ်တဲ့ဆိုတာစစ်ခွေးတွေက ရွာတွေ ထဲ မှာ ဖြစ် အောင် သူ တို့ က ရွေး ချယ် တာ ပြည်သူ တွေ ရွေး ချယ် တာ မဟုတ် ဘူး
လူ အခွင့် အရေး အဖွဲ့ တွေ နဲ့ UN က ထုတ် ပြန် ထား သလို ပဲ စစ်တပ်က ဒေသ ခံ တွေ ကို လူ သား တိုင်း အဖြစ် အသုံး ပြု သလို အိမ် တွေ ကို မီးရှို ဖျက် ဆီးကြ တွေ လည်း လုပ် တယ် လို့ အဲ့ဒီ PDF အဖွဲ့ ဝင် က ဆို ပါတယ်
ပြည်သူ တွေ ကြော်တရား ဝန် ကို ဆို ကြော
ပြည်သူတွေကြောက်တရားဝင်အောင်ဆိုပြီးသူတို့ကဖြစ်စီပြီးတော့လှုပ်ဆောင်တာဖြစ်တယ်ပြည်သူ့ကာကွယ်တပ်ဖွဲ့တွေကပြည်သူတွေနဲ့လော့ကင်အောင်တိုက်ပွဲတွေကိုကြောက်ကြားစနစ်နဲ့ကျွန်တော်တို့တိုက်ခတ်နေတာဖြစ်တယ်ရွာလေးထဲမှာတော့ပြည်သူ့ကာကွယ်တပ်ဖွဲ့တွေကရွေးချယ်ပြီးတော့ဖြစ်တာမဟုတ်ဘူးဒါအပြင်စစ်ကောင်စီအဖွဲ့တွေဟာဥယျာဉ်ချမ်းမြေထဲမှာပါစခန်းချတာတွေကလည်းလူတွေကို ခိုးမှုနဲ့ဓားမှုတွေကလည်းနေရာအတော်များများမှာအရင်ကချက်ပိုဖြစ်လာပါတယ်။ဒေသခံတချို့ရဲ့ပြောပြချက်အရာအိမ်တွေချန်နေတဲ့အထိဝင်ပြီးဆိုင်ကယ်ခိုးယူတာ၊ကုန်းဝယ်နေတော့လမ်းဘေးရပ်ထားတဲ့ဆိုင်ကယ်ကိုနောက်ပြန်ဆွဲပြီးခိုးသွားတာစသဖြင့်တော့ခတ်ထားတဲ့ဆိုင်ကယ်တွေကိုတော့ခိုးယူရတာဖြစ်လာပါတယ်။ဒါအပြင်အိမ်သုံးပစ္စည်းတွေကအစာပြောင်းနေတယ်လို့ဒေါ်ကြီးကပြောပါတယ်။သူကတော့အရင်ကရွာမှာပဲနေခဲ့ပေမယ့်အခုတော့စစ်သားတွေကိုကြောက်လို့ဒဝဲမြို့ကိုလာပြောင်းနေသူပါ
။ဟာမသာမကြီးအဲ့ဒါမော်တာကစာပြောင်းနေရဲ့ဒီတန်
းအညာနဲ့ဆိုင်အိမ်တိုင်းမော်တာအစာပြောင်းနေ။လူကအိမ်ထဲမှာမလား။ရေမော်တာအပြင်မှာဆိုတော့အဲ့ဒါအစာကိုပြောင်းနေရခု။ဒုံမျိုးတစ်တည်းမှာဆိုဘာမှကိုချထားလို့မရဘူး။တခါမှမဖြစ်ဘူးတဲ့ဟာပဲဖြစ်နေတာပေါ့ကွယ်။ရေမော်တာတစ်လုံးကိုအခုဆို7000တွေတသိန်းကျော်တန်တွေရှင်းရှင်းပြောမယ်ဆိုရင်လူတွေကအလုံးမရှိအကင်မရှိအကျက်တဲဖြစ်လာတာဆိုတော့ရှေ့ရခိုးပြီးရောင်းစားတာပေါ့နော
်1988ခုနှစ်အရေးခင်းတုန်းကတော့အခုလိုမကြုံဘူးပဲအခုမှဒီလိုအဖြစ်အပျက်တွေကြုံနေရတယ်လို့ဆိုပါတယ်အမှုအခင်းတွေတိုးလာပြီမဲ့တချို့ကရဲတိုင်တာရှိတယ်လို့တချို့ကလည်းရဲကိုမတိုင်းကြပါဘူးအမှုအရေးအတွက်သိနိုင်ဖို့ဂျိုးတန်ကရဲစခန်းကိုဆက်သွယ်ခဲ့ပြီမဲ့ဆက်သွယ်လို့မရပါဘူး
ဆရာလည်းရောင်းနူပလာရေး
ဘာလာလည်းရေးကြည
့်ဦးရင်လည်းပဲအကုန်လုံးပြစ်ပြီးပြေးလာတယ်အသက်ထက်လည်းအေးမှမကြည့်ပဲကိုအကုန်လုံးပြစ်လွတ်ခဲ့တယ်လဲဆိုလည်းမလုပ်ဘူးကြောက်ကြတယ်ဆိုတော့အသက်ထက်ဘာမှအေးမကြည့်ဘူးပေါ့အားလုံးကိုပဲကြောက်နေရတာ
တနင်္သာရီတိုင်းဒေသကြီးဟာမြန်မာနိုင်ငံကတခြားဒေသတွေလိုပဲစာကြိုးရေးလုပ်ကိုင်တဲ့ဒေသဖြစ်ပြီးရောဘာကွန်တီနဲ့ဒီဟိုဈေးအပါဝင်အခြားတိနဲ့တွေကိုလည်းစိုက်ပြောပါရဲ့အဲ့ဒီစိုက်ပြိုရေးလုပ်ငန်းလုပ်ကင်သူတွေဟာလုံခြုံမှုမရှိတဲ့အပြင်စီးပွားရေးကျဆင်းမှုတွေကြောင့်ကြီးမားတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတာပါတချို့ရွာတွေမှာတော့ထိတွေ့တိုက်ပွဲတွေမရှိသလိုစစ်တပ်လည်းမလား PDF တွေလည်းမရောက်တဲ့ရွာတွေဘက်မှာတော့လူတွေကရရှိတဲ့သတင်းအချက်အလက်တွေအရာအခြေအနေကောင်းရင်တောတောင်ဥယျာဉ်တွေကိုဝင်ပြီးအလုပ်လုပ်ကြပါရဲ့တိုက်ပွဲဖြစ်တဲ့နေရာမိုင်းဆွဲခံရတဲ့နေရာစစ်တပ်နဲ့300-400လောက်သာချားနေရဆိုရင်တော့တတိထားပြီးနေထိုင်ကြရတယ်လို့ဒေသခံတချို့ကပြောပါတယ်။အရင်ကခြံလုပ်ငန်းကနေတရက်ကျက်တောင်ကနန်းရှာနိုင်တဲ့ဒေသခံတွေဟာအခုဆိုရင်အိမ်စရိတ်ရဖို့ကြုံရအလုပ်တွေလုပ်ကင်ကြရပါတယ်။တချို့ကတော့ပိုကောင်းတဲ့အခွင့်အလမ်းတွေရှိရာထိုင်းနဲ့မလေးရှားလိုနိုင်ငံတွေစီကိုထွက်သွားကြပါပြီ။ဒါကြောင့်ဒေသခံတွေဟာစစ်အာဏာသိမ်းတာနဲ့နောက်ဆက်တွဲအကျိုးဆက်တွေကြောင့်ဖြစ်လာရတဲ့အကြမ်းဖက်မှုတွေနဲ့ဝရုံသုံးကားအခြေအနေတွေပြီးဆုံးမှသူတို့ရဲ့အရင်အခြေအနေကိုပြန်ရောက်နိုင်မှာဖြစ်တဲ့အတွက်အမြန်ဆုံးပြီးဆုံးမှုကိုမျှော်လင့်နေကြပါတယ်။တရချောင်းမြို့နယ်ကင်းရှိရွာကရောဘတ်ချန်ပန်ရှင်တဦးကတော့
ရတဲ့အလုပ်ပဲလုပ်ပြီးတော့နေစားဘက်ဖြစ်ဖြစ်ဘာဘက်ဖြစ်ဖြစ်ရတဲ့အလုပ်ကိုပဲလုပ်ပြီးတော့လေလုံဆိုင်တဲ့လူတွေလည်းရှိတယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်အတန်ရဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes လို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOE ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နဲ့6:00ကနေ9:00တွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလူရှင်တွေကပံ့ပိုးပူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။